19နှစ်ကျော်တက်တန်းရှိခဲ့ပြီဖြစ်တဲ့ခေတ်တိုင်သတင်းဌာနကလာမယ့်အောက်တိုဘာ31ရက်နေ့ကစပြီးသူ့ရဲ့အင်တာနက်သတင်းစာမျက်နှာအစီအစဉ်ကိုခေတ္တယာယီရပ်နားမယ်လို့သိရပါတယ်။ရွေးကောက်ပွဲနီးကပ်လာတဲ့အချိန်ပြည်တွင်းမှာသတင်းလွတ်လပ်ခွင့်မရတဲ့အခုလိုချိန်ကာလမှာပြည်ပကနေမြန်မာသတင်းတွေကိုဖော်ပြပေးနေတဲ့ခေတ်တိုင်သတင်းဌာနအနေနဲ့အခုလိုယာယီရပ်တန့်မှုဆုံးဖြတ်လိုက်တာဘာကြောင့်ပါလဲလို့အက်ဒီတာဒေါက်ခင်မျိုးထွေးကို RFA ကမေးခဲ့ပါတယ်။
ဒါကဒီ election နဲ့တော့တက်ဆိုင်သွားပေါ့နော်။ site တွင်ချင်းနေပတ်သက်ပြီးတော့ဆုံးဖြတ်ကြတာပေါ့နော်။ဒီ election မတိုင်ခင်လေကိုကလူခုကံမှုတွေကိုဆုံးဖြတ်ပြီးတော့ဆက်ဆံထားတာမို့လို့အဲ့ဒါနဲ့အညီလုပ်လိုက်တာပါ။အခုတော့ရှိတာပေါ့လေ။ခင်ဗျားမရှိပေမဲ့လို့လည်းတခြား exam media တွေရှိပါသေးတယ်။သူတို့တွေလည်းလုံနိုင်ကြတာတွေရှိပါတယ်ဆိုတော့ဟိုတင်းနေအတွက်ကတော့လုံနိုင်တာလေးရော့သွားမယ်လို့တော့မထင်ပါဘူး။အခုရှိတယ်ပေါ့နော်။ဒီ internet ပေါ်မှာအလောက်ကြီးနိုင်နေဆိုတော့ operator ပေါ်မှာလည်းမူတည်ရပါတော့။ဒါ internet ကိုတက်နိုင်တဲ့ website တွေကလည်းအဒီအပြင်မှာအများကြီးရှိပါတယ်။ဒါခေတ္တအနေနဲ့အားရော့သွားတာတော့မှန်မှန်လေ။ခေတ္တကအားရော့သွားတာနဲ့ဟာကြည်လွဲရတဲ့ဒီမဲ့ချီပြီးပါမဲ့တဲ့နေရဲ့ဖြစ်ဖြစ်ကြည့်ဖို့ဖတ်ဖို့အတွက်ကိုလုံးဝမရှိသွားတာတော့မဟုတ်ပါဘူး။ဆက်ပြီးတော့လည်းလုံးချင်ပါလေ။ဒါပေမဲ့လည်းအထက်တိုင်းချင်းချင်းရကိုပြရမယ်အချင်းကြီးရှိလာလို့ကိုရက်လိုက်တာပါပဲ။
ခေတ်ပြိုင်သတင်းဌာနအခုလိုရန်နာလိုက်တာဟာအလူရှင်ကငွေကြေးဖြတ်တောက်လိုက်တဲ့အတွဲဆိုတဲ့သတင်းတွေထွက်ပေါ်လာတာကိုလည်းဒေါက်ခင်မျိုးထွေးကညင်းဆိုပါတယ
်။အဲဒီဥစ္စာကလုံးဝမှားပါလေ။ဒိုနာကရက်တာမဟုတ်ပါဘူး။ဟိုဒိုနာကိုကိုကနေပြီးတော့ပြောတာကျမတို့တော့ခဏရက်ချင်ပါတယ်လို့ပြောတဲ့အတွက် okay ဒါဆိုလို့ရှင်သူတို့ကတော့မှပြောပါတယ်။ကို့ကိုသူတို့အလောက်လုပ်ထားတယ်ဒီတမ်းမကုန်သေးဘူးလေ agreement တမ်းမ။အဲပြောဆက်လုပ်ပါလားလို့တော့သူတို့ကပြောပါတယ်။ဒါပေမဲ့ကိုကမဟုတ်ပါဘူးကျမတို့အချင်းနဲ့ကျမတို့ decision နဲ့ကျမတို့ချထားတဲ့အတွက်ကြောင့်မို့လို့ရနာဖို့ဟိုသူတို့တင်တာပေါ့နော်အဲ့ဒါကြောင့်မို့ okay ဒါဆိုရှင်လည်းသဘောပေါက်ဆိုပြီးတော့သူတို့နဲ့သဘောတူညီမှုယူပြီးတော့ရတာပါသူတို့ကငွေချလို့ရတာမဟုတ်ပါဘူးငွေကကြမ်းအောင်ကြမ်းမလေးတဲ့ကျမတို့ဒီနေ့အတွက်ပေးဖို့ပေါ့
တိုင်းရင်းသားတင်းဌာနတစ်ခုဖြစ်တဲ့ရှမ်းတန်တော်စင်းကလည်းသူ့ရဲ့လက်ဆင့်ပုံနှိပ်နေတဲ့စာဆောင်ကိုရနာပြီးအင်တာနက်စာမျက်နှာသာထုတ်ဝေတော့မယ်လို့သိရပါတယ်အလူရှင်ရဲ့ငွေကြေးထောက်ပံ့မှုနဲ့ပတ်သက်နေတဲ့အတွက်အခုလိုစာဆောင်ရနာလိုက်ရတာဖြစ်တယ်လို့ရှမ်းတန်တော်စင်အယ်ဒီတာဥခွန်ဆိုင်ကပြောပါတယ
်။ကျွန်တော်တို့ဒီလိုနဲ့နေကမှရှိတယ်။ပရင်းထောက်ပြီးအတွက်ကိုကျွန်တော်တို့ပုံကြောက်ပြီးကိုအရင်ဆုံးကဒီ EBO ကတာဝန်ယူထားပြီးပါတယ်။ဒီနေကနဲ့ဒီလိုမှရှိတယ်ကျွန်တော်တို့ရဲ့အဖွဲ့ဝင်တွေကပရင်းမှပုတ်ပြီးလို့အဲ့ဒီပရင်းနဲ့ပြီးတော့မှစာဆောင်လည်းဖြစ်လာတယ်။တစ်ဖက်ကလည်းဒီအင်္ဂလိပ်ဘာသာ၊ထိုင်းဘာသာဗမာဘာသာရှမ်းဘာသာလေးဘာသာနဲ့လည်းဖွင့်နိုင်တယ်။အဲ့ဒီခါကျတော့ EBO အနေနဲ့က EBC တဲ့ကသူ့ကိုဖြတ်လိုက်တဲ့ခါကျတော့သူကပြဿနာပေါ်တော့ပေါ်လာတာပေါ့။အဖွဲ့တော်များများကသူတို့ဖြုတ်လိုက်တယ်ပြောတယ်ကျွန်တော်လည်းပါတော့ပေါ့အဓိကနော်။အဲ့ဒီခါကျတော့ကျွန်တော်တို့ကတကယ်လို့ကျွန်တော်တို့ရဲ့လူတွေကိုဖြုတ်လိုက်မယ်ဆိုလို့ရှိရင်လည်းတင်းရထပ်ရပြမလွယ်တော့ဘူးဒီမဖြစ်ဘူးဆိုလို့ရှိရင်လည်းကျွန်တော်တို့ကစားတော်မူဒီတော့လုပ်မယ်ဆိုဘာနဲ့တော့လုပ်မှာနောက်ပါဒီမြက်ကအရေးကြီးတာကမြေကောက်ပွဲတင်းတွေလည်းအရေးကြီးတယ်ပြစ်ခတ်ရသေးအဖို့မြတင်းမာမှုကလည်းအရေးကြီးတယ်အဲ့လိုမျိုးဖြစ်နေတာကိုအဲ့ဒီအချိန်မှာဘယ်လိုရမလဲဆိုတော့ဒီဒါနရှင်နေတဲ့တန်မင်းရဲ့ခါကြတော့ဒီစားဆောင်မူဒီကနားလိုက်ပြီးတော့မှစားဆောင်အတွက်သုံးမဲ့ရံပုံတွေကိုဒီလွင်းနဲ့နေစားမှရှိနေတယ်ကျွန်တော်တို့ရဲ့အဖို့ဝင်ပြီးအတွက်ကုန်ကြပြီးအတွက်ဆုံးလိုက်ပို့မကောင်းဘူးလားအဲ့ဒီအကြံပေးကြတဲ့ခါကျတော့ကျွန်တော်လည်းလက်ခံရတော့ပေါ့ဗျာ
အခုလိုသတင်းဌာနတချို့အင်တာနက်စာမျက်နှာရပ်ဆိုင်တာစာဆောင်ထုတ်ဝေမှုတွေရနာလိုက်ရတာဟာလွတ်လပ်တဲ့သတင်းမီဒီယာအတွက်ရလက်ကောင်းမဟုတ်ဘူးလို့မစ္စမသတင်းဌာနအယ်ဒီတာချုပ်ဦးစိုးမြင့်ကတုံ့တက်ပါတယ
်ဘလို့ပဲဖြစ်ဖြစ်ဒီလိုလွတ်လပ်တဲ့မီဒီယာဌာနတွေသူတို့မထုတ်နိုင်တာသူတို့မလွှင့်နိုင်တာသူတို့မရေးနိုင်တာကတော့ဒီ20မှာတစ်ခါဖြစ်တဲ့ဝေကဘွဲကာလမှာဒီလွတ်လွတ်လပ်လပ်ရေးဖို့ကြိုးစားတဲ့လွတ်လွတ်လပ်လပ်ရေးနိုင်တဲ့မီဒီယာတွေအားနည်းတယ်ဆိုရင်တော့ဒါမကောင်းဘူးပေါ့စာဖတ်သူတွေနားထောင်တဲ့လူတွေအတွက်မကောင်းတယ်လို့လွတ်လပ်တဲ့သတင်းမီဒီယာပေါ်ထွက်လာဖို့အတွက်လည်းမကောင်းဘူးပေါ့
အခုလိုဝေကဘွဲကာလရေးကြီးနေတဲ့အချိန်မှာပြပမီဒီယာတချို့ရဆိုင်လိုက်တဲ့အတွက်သတင်းလွတ်လပ်ခွင့်မရှိတဲ့မြန်မာပြည်တွင်းရပြည်သူတွေအနေနဲ့စင်စါဖြတ်တောက်မထားတဲ့သတင်းတွေရနိုင်မှုအားနည်းပါကိုပြည်ပရောက်နိုင်ငံရေးသမားတွေကစိုးရိမ်ပူပန်နေကြပါတယ်ရှင်။